ပင်နိုင်ငံဘာစလိုနာမြို့တွေကကမ္ဘာလှည့်ခီးစင်တွေနဲ့စီကားနေတဲ့နေရာကိုကားတစ်စီးအတင်းမောင်းဝင်တိုက်ခိုက်ခဲ့လို့73ရောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားပါတယ်။ Laram Plus လက်မကြီးပါဒီအကျန်းကြာသပေးနေညနေပိုင်းလောက်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုမြင်တွေ့ခဲ့ရတဲ့ဒေသခံမျက်မြင်တယောက်ကအခုလိုပြောပြပါတယ်။
Pues he visto un montón de gente gritando, la furgoneta que se iba para abajo se veía y
toda la gente. Yo he visto un montón de gente gritando, la furgoneta que se iba para abajo se veía y toda la gente. La Ramblers လမ်းမကြီးတခြားကားတိုက်ခံရလို့လဲနေတဲ့တွေကိုမြင်ရတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့သူကပြောပြတာပါလူအများပြားသိဆုံးစေတဲ့ရည်ရွယ်ချက်နဲ့အကျန်းဖက်ဝါဒီတို့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့ရှဲကပြောပါတယ် IS စစ်သွေးစွာအဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ဆိုပါတယ်လူတစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းကက်တလိုဒီးယားနဲ့ရဲတပ်ဖွဲ့ကပြောပါတယ်ဖမ်းဆီးခံထားရသူတစ်ယောက်ကတော့မော်ရိုကိုနိုင်ငံကဖြစ်ပြီးတော့နောက်တစ်ယောက်ကတော့အာဖရိကတိုက်မြောက်ပိုင်းစပိန်အစိုးရအုပ်ချုပ်တဲ့မလီလီယာဒေသကဖြစ်ပါတယ်ရမောင်းသူကတော့လွတ်မြောက်နေစေဖြစ်ပါတယ်အဖမ်းခံထားရသူ၂ယောက်ကဒီတိုက်ခိုက်မှုနဲ့ဘလို့ပတ်သက်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘုတို့နေတော့ကလူတစ်ယောက်တေဆုံးခဲ့ရတဲ့ဘာစလိုနာမြို့ပြင်ကနေအိမ်တစ်ခုပောက်ကွဲမှုနဲ့ဂျာတာဘရီနီကားတိုက်မှုဆက်ဆံနေတယ်လို့ရဲကပြောပါတယ်ပောက်ကွဲသွားတဲ့အိမ်ထဲမှာဖောက်ခွဲရေးပစ္စည်းတွေလုံနေစင်မှာပောက်ကွဲခဲ့တာလို့အာဏာပိုင်တွေကယုံကြည်နေကြပါတယ်ဂျာတာဘရီနီတို့ကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ပြင်သစ်သမ္မတတို့အပါအဝင် EU ဥရောပသမ္မတခေါင်းဆောင်တွေအမေရိကန်နဲ့ကုလသမဂ္ဂတို့ကပြင်ပြင်ရှုံချပြီးတော့စပိန်နဲ့အတူအကြမ်းဖက်မှုကိုဆက်လက်တိုက်ဖျက်သွားမယ်လို့ပြောကြားခဲ့ကြပါတယ်